ဟုတ်ကဲ့ပြီးခဲ့တဲ့မတ်လ30ရက်နေ့နောက်ပိုင်းမှာပေါ့လေလာချိုမြို့နယ်တန်ရန်မြို့နားမှာရှိတဲ့ရွာတွေရှစ်ရွာလောက်ကရွာသူရွာသားအလုံးစုံ400ကျော်လောက်ကတန်ရန်မြို့ကိုဒီပေါ်စစ်ပွဲတွေဖြစ်လို့ထွက်ပြေးလာတယ်ဆိုပြီးကြားရတယ်သူတို့နဲ့ပတ်သက်ပြီးတော့တိတိလောက်လေးပြောပြပေးပါဦးခင်ဗျဟုတ
်ကဲ့အခုဆိုရင်ပြီးခဲ့တဲ့မတ်လ30ရက်နေ့စပြီးတော့မှအခုချိန်ကြီးပေါ့နော်ဒုက္ခတွေရှားလာတာကိုကျွန်တော်တို့တွေ့တယ်ပေါ့နော်အဓိကအားဖြင့်သူတို့နေတဲ့ရွာတွေမှာမာစစ်တပ်နဲ့ရှမ်းစစ်တပ်တွေကမှစစ်ပွဲတွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်တချို့သူတို့ပြောမာစစ်တပ်တွေကတို့ရွာတွေကိုဘုံပစ်ချတဲ့ကိစ္စပေါ့နော်အဲ့ဒီဟာတွေကြောင့်သူတို့ရွာတွေပျက်စီးတဲ့အပိုင်းတွေရှိတယ်ပေါ့
ဟုတ်ကဲ့ရွာတွေပျက်စီးသွားပြီးတော့နောက်တချို့ကလည်းပဲဒီရွာမှာနေပြီးတော့ပေါ်တာဆွဲခံရတာတွေပါရှိရဆိုပြီးတော့တင်းနေကြရခင်ဗျအဲ့ဒါဟုတ်လားခင်ဗျအဲ့ဒါဘာများပြောပြပါသေးလဲခင်ဗ
ျရွာသားတွေပြောပြချင်ရဆိုတော့သူတို့ပြောတာဒီခမာရ50ပေါ့နော်သူတို့ကနေပြီးတော့မှရွာသားတွေကိုစနက်ချိန်ချင်းချောက်ပြီးတော့မှသူတို့ရွာသူရွာသားတွေကိုခေါ်ပြီးတော့မှလမ်းပြခိုင်းတယ်ပြလို့ရှိရင်တချို့လူတွေစနေသူတို့ရေခတ်ခိုင်းတဲ့ဒီစစ်သားတွေတုံးပြူဖို့ရေတွေပါလေခတ်ခိုင်းတဲ့ကိစ္စတွေလည်းရှိတယ်ရေမခတ်ရတဲ့အချိန်မှာစနေကိုကျိုးတို့ပြီးကျိုးချီခိုင်းရတဲ့ဒီရွာသားတွေလည်းရှိတယ်ကျမတို့တွေ့ခဲ့တဲ့လူတွေလည်းရှိတယ်နောက်ပြီးတော့မှတချို့လူတွေစနေအမြင်မြင်မှိုင်းထိပ်ပြီးတော့မှတိုက်ဆုံတဲ့ရွာသားတွေလည်းရှိတယ်၊ဒဏ်ရာရထားတဲ့ရွာသားတွေလည်းရှိတယ်ပေါ့နော်။မြေတော်ကစီကျွန်တော်တို့ဒီဒဏ်ရာရတဲ့ရွာသားတို့နဲ့လည်းပြည်ဆောင်ခဲ့တဲ့အခိုင်အတန့်ရှိတယ်
။ဟုတ်ကဲ့စစ်ပွဲတွေအခြေအနေရောဒီမတ်လ30ရက်နေ့နောက်ပိုင်းမှာဆက်ပြီးဖြစ်သေးလားခင်ဗျ။အခုအခြေအနေဘယ်လိုရှိလဲခင်ဗျ
။ဟုတ်ကဲ့ဖြစ်နေတော့မှာပေါ့နော်ဒီမနေ့ကကျွန်တော်တို့ဒီအဲ့ဒီဒဏ်ရာမြို့နယ်အကျော်ဘက်မှာစစ်ပွဲထပ်ဖြစ်သေးတဲ့အပိုင်းတွေလည်းရှိတယ်။အတောင်မို့ဒုက္ခတွေတွေကသူတို့နေတဲ့ရွာတွေကိုပြန်ရဲစားအောင်ပေါ့နော်။
ကားတွေရေးနေပတ်သက်ပြီးတော့ပေါ့လေတန်ရန်မြို့နယ်မှာရှိတဲ့အာနာပိုင်းအဖွဲ့အစည်းတွေရောဗားတွေများလုပ်ပြီးထားတာများရှိပါလဲခင်ဗ
ျဟုတ်ကဲ့ဟိုမနေ့တုန်းကဆိုရင်ကျွန်တော်တို့သွားတွေ့တဲ့အချိန်မှာသင်တို့ SSL Committee ရောပြည်လို့ရှိရင်တန်ရန်အစိုးရမျိုးအဖွဲ့အစည်းလောက်ကလည်းရောဒီအာနာပိုင်းတွေပေါ့နော်တို့နေတွေ့ပြီးတော့မှဟိုစီဝေးဘောမျိုးပေါ့နော်ပြုလုပ်ခဲ့တဲ့အပေါ်မှာတို့ကဘယ်လိုဆုံးဖြတ်ချက်ချလဲဆိုတော့ဒီဖြစ်တဲ့ဒုက္ခတွေကိုသူနေတဲ့နေရာဒါခဲရတဲ့ဒေတာတွေရဲ့ရွာတွေကိုပြန်ပို့ဖို့သူတို့ဒီနေ့ပေါ့နော်သူစီစဉ်ထားတယ်ဒါပေမဲ့ဒီမလဲဖုန်းဆက်ကြည့်တော့ပေါ့နော်အချိန်ကြီးအဲ့လိုမျိုးလုံချုံမှုလည်းရှိသေးဘူးဟိုသူတို့လည်းမပြန်ရဲကြဘူးပေါ့နော်တချို့ရွာတွေဆိုရင်ခုနကပြောသလိုမျိုးဘာမှလည်းရှိပြန်ပြီးတော့မှနေဖို့ထိုင်ဖို့အဲ့လိုမျိုးအချိန်ကြီးအခက်အခဲတွေလည်းရှိသေးတယ်ဆိုတော့ပြန်ဖြစ်သေးတဲ့အပိုင်းတစ်ခုရှိတယ်ဒီလောက်ဆိုရင်တော့ပြန်သွားတဲ့လူကအနည်းငယ်တော့ပဲရှိသေးတယ်အများစုကတော့အဲ့ဒီ၄ရာကျော်ကတော့ရှိနေတုံးပဲသုံးကြီးကျောင်းမှာပေါ့
တန်ရမ်းမြို့ပေါင်းမင်္ဂလာဘုန်းကြီးကျောင်းမှာရောက်နေတဲ့ပေါ့လေဒီဒုက္ခတွေဒီအားလုံးကပလောင်လူမျိုးတွေပဲလားခင်ဗျဒီနေ့လူမျိုးတွေရောပါသေးလားခင်ဗျအ
ဲ့ဒီသုံးကြီးကျောင်းမှာနေတဲ့လူတွေကပလောင်လူကြီးပဲ၄ရာ32ရာကပလောင်လူကြီးပဲဒုက္ခတွေမှာဆိုရင်လည်းဟိုတခြားလူမျိုးတွေလည်းရှိပါတယ်ဒါပေမဲ့ဟိုကျွန်တော်တို့အဓိကတွေ့ခဲ့တာကတော့ဒီပလောင်ဒုက္ခတွေလက်ရှိတဲ့ဒီတကုတ်ခက်ပဲမှာလဲ
ဟုတ်ကဲ့အခုပေါ်လေဒုက္ခတွေတွေကိုလက်ရှိအနေနဲ့ပေါ်လေအကူညီပေးနေတာပဲအဖွဲ့အစည်းတွေအကူညီပေးနေတာလဲခင်ဗျအ
ကူညီပေးတဲ့အဖွဲ့တွေရှိပါတယ်ဒီကျွန်တော်ဒီတန်းမျိုးသမီးအဖွဲ့ရှိတယ်ပြီးလို့ရှိရင်ဒီတန်းလူငယ်တန်းကြောင်းတဲ့လူငယ်အဖွဲ့လည်းရှိတယ်နောက်ပြီးတော့မှတန်းပလောင်ပါတီရှိတယ်ပြီးလို့ရှိရင်ဒီစာပေကျင်းမှုကော်မတီတွေလည်းကိုမီပေးတဲ့အပိုင်းလည်းရှိလဲပြီးလို့ရှိရင်ဒီ WFP ပေါ့နော်ကဘာစနာရေခဖွဲ့ရလဲကိုမီပေးတဲ့အပိုင်းလည်းရှိရလောလောဆယ်တော့
ဟုတ်ကဲ့ခင်ဗျာအခုလို့ရှင်းပြရကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
โอเค